ပစစ်ဒေါ်လာယင်းဤဖြစ်နေမြန်မာနိုင်ငံတစ်ခွန်းပြုလုပ်နေကြတဲ့စစ်အာဏာရှင်စန့်ကြီးစနားပြမှုတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းတဲ့နေရာမှာမန္တလေးတမြို့တည်းမှာလူ၁၀ဦးထက်မနည်းဒီကနေ့သိဆုံးခဲ့ပါတယ်။ဒီကြောင့်မန္တလေးကရတဲ့သတင်းကိုကျွန်တော်တားညူပြောပြပေးပါမယ်။ဒီကနေ့မတ်လ29ရက်နေ့မြန်မာနိုင်ငံတစ်ခွန်းမြို့ကြီးတွေမှာစနားပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းတာကြောင့်လူသေဆုံးမှုတွေဖြစ်ခဲ့တာပါ။မြန်မာနိုင်ငံရဲ့ဒုတိယမြို့ကြီးတမြို့ဖြစ်တဲ့မန္တလေးမြို့မှာတော့စေဦးထက်မနေသိဆုံးခဲ့ပြီးတော့ဒဏ်ရာသူအများပြားရှိတယ်လို့လူတွေအသွာလာမရှိသလောက်ဖြစ်နေတယ်လို့မန္တလေးမြို့ကန်တကူကပြောပါတယ
်။ဒီနေ့ကသိဆုံးမှုကကျွန်တော်တို့နှစ်နာရီကြီးရတော့ကျွန်တော်10ဦးလို့ကြားပြီးရတယ်။ဟောဒဏ်ရာရသူကတော့အခုချိန်ကြီးတော့ confirm တော့မဖြစ်သေးဘူးကြာ။ဟိုအခြေအတွက်ကဘယ်လောက်မှန်းလဲမသိဘူး။ပြီးတော့ကျွန်တော်တို့နားမှာကဟိုတော်တော်များများဖြစ်သွားတယ်ကြာ။မချင်းကန်းတဲ့ကိုဆွဲတယ်ပြောတယ်။ဟောရင်ပတ်မန်နာတွေရှိတယ်အဲဒီပိုင်မန်နာတွေရှိတယ်6လောက်အများဆုံးမှန်ကြတယ်ဗောဗျာပြီးတော့အခုမန္တလေးရဲ့လက်ရှိအနေအထားကတော့လမ်းတွေပေါ်မှာတော့တိတ်ဆိတ်နေတယ်ဟိုလမ်းတိုင်းလမ်းတိုင်းမှာတော့ဟိုတာယာဘုံတွေကြီးတောင်နေတာတွေအဲလမ်းပိတ်ဆို့တားမှုတွေတော့ခုချိန်မရှိသေးဘူးဗျာအဲလမ်းပေါ်မှာတော့သွားလာနေရတဲ့လူတွေတယောက်မှတော့မရှိတော့ဘူးဒီချိန်မှာတော့
ဒါပြင်ဆန္ဒပြမှုတွေကိုပြစ်ခတ်ဖြိုခွင်းမှုတွေကိုသတင်းယူနေတဲ့မန္တလေးမြို့ကန်သတင်းသမားတဦးလက်ခုံကိုကြီးစံထိမှန်ဖောက်ဝင်သွားပြီးတော့စေကူတမှုခံယူခဲ့ရပါတယ်မန္တလေးတိုင်းဒေသကြီးကျောက်ပတောင်းမြို့နယ်မှာလည်းပြစ်ခတ်မှုကြောင့်နှစ်ဦးသေဆုံးသွားပြီးတော့သေဆုံးသူတွေထဲမှာကလေးငယ်တူပါတယ်လို့ကျောက်ပတောင်းဒေသခံတူကပြောပါတယ
်။ဟုတ်ထိခိုက်မှုကတော့အခုလောလောဆယ်ကျွန်တော်၄ယောက်ထိခဲ့မှာ၂ယောက်ကတော့ကျွန်တော်တို့ကသေသွားတယ်ပေါ့နော်။အဲ၂ယောက်ကတော့ကျွန်တော်တို့ကစိတ်ကူတောင်မခံပဲပြ။အဲ့တည်းတော့ကျွန်တော်ထပ်မသိရလို့ကျွန်တော်လည်းအိုင်နောက်ကိုကတ်မြင်ရလို့ပေါ့ကွ။ဒီဘက်ကအဝေးကနေပဲကျွန်တော်လှမ်းပြီးတော့လုံနေရမှာ။အမျိုးသားကြီးခင်ဗျာတယောက်ကကြာကလေးဟန်ရှော်တယောက်ကကြာဒီဟောထိကျွန်တော်လဲမင်းနောက်ထိရမှာ။အဲ့ဒါလူကြီးပိုင်းပေါ့ဟုတ်။ဟုတ်ပိမိနေရတွေရှိရပြအခုချိန်ရှိရကျွန်တော်ကဖမ်းသွားရတွေကျွန်တော်တော်များရဟိုဖြစ်တာတော့ကျွန်တော်ဒီပေါ်ဟို၆ round ဒီဘူတာဘူတာလမ်းပေါ့နော်ကျွန်တော်ဘူတာဖတ်မှာဖြစ်တာခင်ဗျတချို့ဟိုထိခိုက်ထိုင်တာကျွန်တော်များတော့များမဒီမတိရ
ရှမ်းပြည်နယ်လာရှိုးမြို့မှာတော့စစ်တပ်နဲ့ရဲကပြစ်ခတ်လို့၃ဦးသေဆုံးခဲ့တဲ့အကြောင်းဒေသခံတူကပြောပါတယ
်အဲဒီကနေ့ကျွန်မတို့9နာရီမထိုးခင်မှာရွှေညောင်ပင်ဒီလာရှိုးရက်ကွက်ခနစ်ရွှေညောင်ပင်အောက်မှာပေါ့နော်အဲ့မှာကျွန်မတို့တွေချိန်ထားကြတယ်အမစစ်ကားတွေအများကြီးပေါ့တော့ဖြုတ်ခွဲနေပြီတဲ့ငါဖြုတ်ခွဲနေပြီပေါ့အစပဲရှိသေးတာ哦အမအကုန်လုံးဒီအားသုံးပြီးသူဖြုတ်ခွဲတာလေအမယောက်ျားလေးနှစ်ယောက်မိန်းကလေးတစ်ယောက်ကတော့ဟိုထိသွားတယ်ပေါ့နော်တနက်ကြီးထိတယ်တဲ့အဲဒီသုံးယောက်ကြာတယ်အနောက်ကိုကြာတော့စစ်တပ်ကကောက်သွားလိုက်တယ်တဲ့ယောက်ျားလေးတစ်ယောက်ကကြာတော့ဒီရန်တိုင်းရောက်ဖက်မှာဒီကနေ့တကြုံမယ
်စစ်တပ်နဲ့ရဲတပ်ဖွဲ့ကယူဆောင်သွားတဲ့အလောင်းကတော့ဒီမိသားစုအနေနဲ့ဒီကြီးစံဟာသူတို့ဖြစ်တာမဟုတ်ဘူးဆိုတာကိုသိရှိနားလည်တဲ့အကြောင်းလက်မှတ်ထိုးပြီးတော့မှထုတ်ပေးမယ်လို့ပြောပါတယ်အရာရိုတန်းဒေသကြီးပသိမ်မြို့မှာတော့တစ်ဆုံးသူ2ဦးရှိတယ်လို့ဒေသခံတူကတီးပြပြောပါတယ
်အခုလောလောဆယ်တော့အကိုရန်မင်းကြီးမှာကပေါင်တယောက်ကိုထိသွားတယ်ဆုံးသွားတယ်ကွယ်ဆေးရုံတင်ကားကြီးဝင်လို့မရဘူးကွယ်အဲ့တော့သူတိတ်ထွက်လုံပြီးတော့တေးသွားတာကိုဟုတ်နောက်ပြီးတော့အေယာမင်းမာကဘိုက်ကိုတယောက်ထိသွားတယ်ဆုံးသွားတယ်နှစ်ယောက်ပေါ့နော်လောဆယ်တော့သူတို့ပထမတော့သူတို့ကဒီဆန္ဒပြတဲ့စစ်ကြောင်းဘက်မှာလာပြီးတော့ရဲ10ယောက်လောက်ကလာပြီးစောင့်နေတယ်ကွယ်လာပြီးစောင့်နေချိန်မှာပြည်သူတွေကလည်းဒီဘက်ကနေပြီးတော့ဆန္ဒပြပဲနဲ့သူတို့အခြေအနေစောင့်ကြည့်နေကြတယ်စောင့်ကြည့်နေတဲ့အချိန်မှာပဲသူတို့ကအင်အားထက်ခေါ်လာပြီးတဲ့ပြီးတော့ကားတွေထက်ရောက်လာပြီးတဲ့ပြီးတော့အမပြစ်ခတ်စတင်ပြစ်ခတ်ဖြိုခွဲတော့တာပဲဗျာ
ဒီကနေ့ပစစ်တော်လိုင်းနေမှာမြန်မာနိုင်ငံအနှံ့ဆန္ဒပြမှုတွေပြုလုပ်တာကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းခဲ့တာတွေဖြစ်ပါတယ်ဒါပြင်မိုးကုတ်ရွှေဘူးစကိုင်းတိုင်ဦးဟိုပင်မူဆယ်စတဲ့မြို့တွေမှာလည်းစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်လူသေဆုံးမှုတွေရှိခဲ့ပါတယ်။သေဆုံးတန်ရာသူတွေထဲမှာအသက်မပြည့်တဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။ view ကနေနောက်ဆုံးရရှိထားတဲ့သတင်းတွေအရဆိုရင်ဒီကနေ့ညနေပိုင်းအထိဒီနေ့တနေ့ထဲမှာတနက်ကြီးကြောင့်သေဆုံးသူ90ထက်မနည်းရှိပြီလို့သိရပါတယ်ခင်ဗျာ။